ရှမ်းပြည်နယ်ကျိုင်းတုံထောင်မှာထောင်နဲ့65နှစ်ကြာခံနေရတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကိုဒီကနေ့နေ့ကင်းကကျိုင်းတုံကနေပြီးတော့ရန်ကုန်ကိုလေယာဉ်နဲ့ပို့ဆောင်လိုက်ပြီးဖြစ်ပါတယ်။အဲ့ဒီကနေတဆင့်ဘဲထောင်ကိုပို့မယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဗုဒ္ဓဟူးနေ့ကစပြီးနယ်ဝေးထောင်တွေမှာအချင်းကြခံနေရတဲ့နိုင်ငံရေးကျင်းသားတချို့ကိုမိသားစုနဲ့နှီးဆက်ရာထောင်တွေစီစတင်ပြောင်းရွှေ့ပေးနေတာဖြစ်ပါတယ်။တခြား88ចောင်းသားခေါင်းဆောင်တွေနိုင်ငံရေးအချင်းသားတွေရဲ့အခြေအနေကိုတော့မကြားသိရသေးပါဘူး။ဒီအကြောင်းကိုမိသားစုဝင်တွေအချင်းထောင်ဝန်ထမ်းတွေနဲ့ဆက်သွယ်မေးမြန်းထားတဲ့ကိုမိုးစော်ကပြပြဆုံဆုံလေးသိအောင်ဆက်ပြီးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့နိုဝင်ဘာလ16ရက်နေ့ကစတင်ပြီးရှမ်းတိုင်းရင်းသားခေါင်းဆောင်ဦးခွန်ထွန်းဦးရွှေဝါရောင်လှုပ်ရှားမှုဦးဆောင်ကိုတော်ဦးကံမီရ88မျိုးဆက်ចောင်းသားခေါင်းဆောင်မဏိရာသိန်းတို့ကိုနယ်ဝေးထောင်တွေကနေမိသားစုနဲ့နှီးဆက်ရာထောင်တွေစီကိုစတင်ပြောင်းရွှေ့ခဲ့ရတာဒီကနေ့မှာတော့ကျိုက်တုံထောင်ကကိုမင်းကိုနိုင်ကိုရန်ကုန်ကိုပြောင်းရွှေ့ခဲ့ပါတယ်။ကိုမင်းကိုနိုင်ကိုဒီကနေ့ကျိုက်တုံထောင်ကပြောင်းရွှေ့လိုက်တဲ့ဆိုတော့တော့သူ့ရဲ့အမအဖြစ်သူဒေါ်ကြည်ကြည်ညွန့်ကအခုလိုပြောပါတယ်
။ကျိုင်းတုံကမိတ်ဆွေတို့ပြောတာတော့ငွေနဲ့ပါဝါရတော့ပြောတယ်။ငွေနဲ့ဆက်နေကြတဲ့အဲဒီသူတို့တို့ပြောလေးတွေလည်းအရောက်လေးရင်းလည်းရောက်ချင်းကြိုက်တယ်အန်တင်တယ်အဲ့လိုအဲ့လိုပြောတာ။ကျွန်တော်ဖလိုက်တယ်ပေါ့ဒါမှဟဲဟိုးကဝင်လို့မလို့ပြောရတူတယ်။ဒီလိုမျိုးတော့ကျွန်တော်လာမယ်လေအင်းနဲ့ပေါ့နော်။သူကြည့်လိုက်တာတယောက်ထဲပဲတွေ့တယ်။လက်တစားကင်လေးဆက်သွားတာတွေ့တယ်တဲ့။အဲဆက်ချက်ဒီပိုင်းတော့မခတ်ထားပါဘူးရဲ့မိတ်ဆွေရသူနှမ်းနေလိုက်တာကိုပြောပြ
ဒီလိုထောင်ပြောင်းရွှေ့ရတဲ့ပတ်သက်ပြီးအာနာပိုင်တွေကမိသားစုတွေကိုတစုံတရာအကြောင်းကြားတာတော့မရှိဘူးလို့လည်းပြောပါတယ်။ကိုမင်းကိုနိုင်ကိုရန်ကုန်ကနေတဲထောင်ကိုပြောင်းမယ်လို့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးအင်းစိန်အကြီးဦးစီးဌာနကိုဆက်သွယ်မေးမြန်းရမှာတော့ဖြေဆိုလို့မရအောင်ပြောဆိုပါတယ်။ကျိုင်းတုံထောင်မှာနိုင်ငံရေးမှုနဲ့ထောင်နဲ့ကြားခံနေရသူအခြားအကျဉ်းသား၄ဦးကိုမနေ့ကစစ်စစ်ချက်ရယူတာတွေရှိပေမဲ့ဒီကနေ့မှာတော့ကိုမင်းကိုနိုင်တယောက်တည်းကိုပဲထောင်ပြောင်းတာရှိပါတယ်။ထောင်အာနာပိုင်တွေကကိုမင်းကိုနိုင်အတွက်လိုအပ်တဲ့စေဝါတချို့ကိုလည်းထည့်ပေးလိုက်တယ်လို့ကျိုင်းတုံထောင်ကဝန်ထမ်းတဦးကပြောပါတယ်။မိုင်းဆက်ထောင်မှာအကျဉ်းချခံနေရတဲ့ကိုကိုကြီးကိုထောင်အပြောင်းရွှေ့ရှိမရှိနဲ့ပတ်သက်ပြီးညီဖြစ်သူကိုအောင်ထုံးကအခုလိုပြောပါတယ
်။မိုင်းဆက်ကိုကျွန်တော်တို့ဖုန်းဆက်တော့တိုင်တာမရှိလို့အင်းအိမ်တော့အကြောင်းကြားတာမျိုးတော့မရှိဘူးပေါ့။ကျွန်တော်တို့လည်းဘာမှမကြားရသေးဘူးစောင့်ကြည့်နေတာပဲ။အဲတခြားတချို့သူတွေတော့အဲကြားနေတာပေါ့။မန္တလေးဘိုင်းတို့ကတော့ကြောင်းနေလို့ဆိုတော့ကြားနေတယ်
VOA ကမိုင်းဆက်ထောင်ကိုဆက်သွယ်မေးမြန်းရမှာတော့ကိုကိုကြီးနဲ့အခြားနိုင်ငံရေးအကျဉ်းသားတွေဟာအဲ့ဒီမှာပဲဆက်ရှိနေကြောင်းတာဝန်ကျဝန်ထမ်းတဦးကပြောပါတယ်။ကတားထောင်မှာအကျဉ်းချခံနေရတဲ့ကိုအံ့ပွဲကျော်သတင်းနဲ့ပတ်သက်လို့တော့ဘာမှမကြားသိရသေးကြောင်းအသက်88နှစ်အရွယ်မိခင်ဖြစ်သူဒေါက်တာနေဝင်းကပြောပါတယ်။နိုင်ငံရေးအကျဉ်းသားတွေလွတ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးမလွတ်လာသေးတဲ့အပေါ်မှာတော့ဒေါက်တာနေဝင်းကသူ့ရဲ့ခံစားချက်ကိုအခုလိုပြောပါတယ်
။ဩကျမကတော့လုံးမဆိုလည်းတခါလေလှုပ်လိုက်တာကြိုက်တယ်ပေါ့နော်အဲဟိုတနည်းပြောင်းဟိုတနည်းပြောင်းပြောင်းပြီးတော့တခါလှုပ်ဖို့ဆိုတာကြတော့ဘယ်တော့ကြအောင်ပါလဲအဲ့ဒါလည်းစဉ်းစားနေလေဟိုဆယ်ရက်နေလို့ဆယ်လေးရက်နေလို့အပြောနေလူတွေကလည်းလွတ်စေချင်တော့ကိုဖြစ်ချင်တာပြောကြတာတော့မသိပါဘူး။ညာမိသားစုတွေကလည်းမျောလင့်မျောလင့်မမမပါဆိုတော့အဲ့လိုပဲမျောမျောရတာနဲ့ပဲအကုံနေပေါ့နော်အသက်ကလည်းကြီးဆိုတော့အားရော့တာပေါ့
အခြား88မျိုးဆက်ចောင်းသားခေါင်းဆောင်တွေဖြစ်တဲ့ကိုမင်းစေရကိုသေးကျွဲကိုပြုံးချိုကိုမြအေးနဲ့အခြားသူတွေရဲ့ထောင်အပြောင်းရွှေ့သတင်းတော့မကြားသိရသေးပါဘူး88ចောင်းသားတွေဟာ2009ခုနှစ်ဩဂုတ်လအတွင်းကလောင်စာဆီဈေးနှုန်းကျဆင်းရေးအတွက်ငင်းချမ်းစွာလမ်းလျှောက်ဆန္ဒပြတာကြောင့်ထောင်ဒဏ်နှစ်ရှစ်ချမှတ်ခံရပြီးမိသားစုနဲ့ဝေးလံတဲ့ထောင်တွေစီကိုအပို့ခံထားရသူတွေဖြစ်ပါတယ်ဒီလိုဝေးလံတဲ့အကျဉ်းချောင်တွေကနိုင်ငံရေးအကျဉ်းသားတွေကိုမိသားစုနဲ့နှီးဆက်ရာထောင်တွေကိုပြောင်းရွှေ့နေတဲ့တစ်ချိန်တည်းမှာတော့2010ခုနှစ်ရန်ကုန်မြို့က X2O ရေကစားမှတ်တပ်ဘုံပေါက်ကွဲတော်ကိုဓာတ်ပုံရိုက်တာကြောင့်အဖမ်းခံခဲ့ရတဲ့ကိုစီသူဇေယကိုတော့မနေ့ကမိသားစုနဲ့ဝေးတဲ့ဟင်္ဒရာထောင်ကိုပို့လိုက်ပါတယ်။ဖခင်ဖြစ်သူဦးဇေယကိုလည်းဒီဘောထောင်ကိုပို့ဆောင်ထားတာဖြစ်ပါတယ်။ဒီလစနေနေ့ကတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေကိုထပ်မံလွှတ်ပေးဖို့အတွက်နိုင်ငံတော်သမရစီကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။လူအပ်ချက်အရလူငင်းခွင့်မပေးနိုင်ရင်လည်းမိသားစုနဲ့နှီးဆက်ရအကျဉ်းချောင်းတွေကိုရွှေ့ပေးဖို့အတွက်တင်ပြထားတာလည်းဖြစ်ပါတယ်။